မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာဒီနှစ်ထက်ဖက်စီခံရတဲ့သတင်းသမား200နီးပါးရှိခဲ့ပြီး၄ပုံတစ်ပုံသာပြန်လည်လွတ်မြောက်လာသေးတယ်လို့အမေရိကန်ခြေစိုက်စာနယ်သတင်းသမားများကာကွယ်ဆက်လျှောက်ရေးကော်မတီ CPG ကပြောဆိုလိုက်ပါတယ်ဒီနှစ်ထက်ဖက်စီခံရသူတွေထဲမှာမြန်မာနိုင်ငံမကွေးတိုင်းပေါ့မြို့ကစစ်လက်နက်စက်ရုံကိုဓာတ်လက်နက်စက်ရုံဆိုပြီးရေးသားဖော်ပြမှုနဲ့ဆက်နွယ်ပြီး Unity Channel ကဖက်စီထောင်ချခံရသူ9ဦးပါဝင်ကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ CPG ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါကမ္ဘာမှာသတင်းသမားတွေအများဆုံးဖက်စီရေးယူခံရတဲ့အထက်မှာတော့တရုတ်အချင်းနဲ့အီရန်နိုင်ငံတွေထိဆုံးနေရမှာရှိနေပါတယ်သတင်းသမား49ယောက်ထိဖက်စီခဲ့တဲ့တရုတ်နိုင်ငံဟာ CPG ကနှစ်စဉ်စစ်ဆေးလေးလာမှုတွေစတင်ခဲ့တဲ့1990ပြည်နှစ်ကစလို့အများဆုံးဖြစ်ပါတယ်2012မှာသတင်းသမားတွေဖက်စီမှုမရှိခဲ့သလိုပြီးခဲ့တဲ့နှစ်မှာ12ယောက်သာရှိခဲ့တဲ့အချင်းနိုင်ငံကတော့ဒီနှစ်မှာ23ယောက်ထိရှိခဲ့တဲ့အတွက်ဒုတိယနေရာရောက်လာတာပါသတင်းသမားတွေဖက်စီခံရတဲ့အရေးအတွက်နှစ်ဆတိုးလာပြီး14ယောက်ထိရှိလာတဲ့တူရကီနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုလည်း CPG ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒီနေ့ပဲထုတ်ပြန်လိုက်တဲ့ပြင်သစ်ခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းကမ္ဘာတဝန်းဆက်လက်ဖက်စီခံရတဲ့သတင်းသမား153ယောက်ရှိနေတယ်လို့ဖော်ပြထားပါတယ်။